မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDS မြောက်ပိုင်းကဒုတိယဥက္ကဋ္ဌအပါအဝင်ဖမ်းဆီးထားတဲ့အဖွဲ့ဝင်၃ယောက်ကိုမတရားသိမ်းဥပဒေပုံမှန်၁၇နဲ့မိုးညင်းတရားရုံးမှာဒီကနေ့ပထမအဦးဆုံးအကြိမ်ရုံးတင်စစ်ဆေးပါတယ်။ဒီလိုမျိုးတရားစွဲဆိုတာဟာမြန်မာပြည်ငြိမ်းချမ်းရေးဖြစ်စဉ်မှာပါဝင်နေတဲ့အဖွဲ့အစည်းတွေအတွက်ယုံကြည်မှုကိုကြာဆင်းစေတာကြောင့်ဖမ်းဆီးခံထားရတဲ့သူတွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့ ABSDS ဘဟုကလည်းတောင်းဆိုထားပါတယ်။တရင်အပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကရန်ကုန်မြို့ကနေတင်ပြပို့ထားပါတယ်
ဟုတ်ကဲ့ NCA ခေါ်အပြည့်အစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့ ABSD ရဲ့အဖွဲ့ကမြောက်ပိုင်းဒေသဒုဥက္ကဋ္ဌဦးအောင်စွေဦးဘိုးစင်းရှိသူဦးမောင်ဦးနဲ့အရက်သားဦးကိမင်းတို့ဟာမွန်ကြီးမြို့မှာကွယ်လွန်သွားတဲ့တပ်ဖွဲ့ဝင်တဦးရဲ့ဇာပနကိုတွားရောက်စဉ်ပြီးခဲ့တဲ့လ30ရက်နေ့ကပုံမှန်ဆက်ခွန်တင်းနဲ့ဖမ်းဆီးခံထားရတာဖြစ်ပါတယ်ဒီကနေ့မှာတော့မွန်ကြီးမြို့နယ်တရားရုံးမှာသူတို့ကိုပထမဆုံးရုံးတင်စစ်ဆေးခဲ့ကြောင်း ABSDF ရဲ့ဥက္ကဋ္ဌဖြစ်သူဦးတန်ခဲကပြောပါတယ်
။ခုကတော့မွန်ကြီးတရားရုံးကနေပြီးတော့မှစက်ခွန်စစ်ဆိုတဲ့အမှုတင်တဲ့အဆင့်ဖြစ်ပါတယ်။နောက်ဇမန်ကြီးလည်းနောက်ထပ်14ရက်အကြာမှာရုံးကြံထုတ်ပြီးတော့မှသူတို့ဆက်လက်ပြီးတော့မှဥပဒေလမ်းကြောင်းအတိုင်းဆက်လက်ဆောင်ရွက်ရမှာဖြစ်ပါတယ်။တရားရုံးလုံထုတ်လုံထိတဲ့ဆိုပြီးဒါခုကတော့အမှုတင်ပြီးသွားပြီ။ဇမန်ကလည်းသူတခါယူပြီးသွားပြီခုတခုဒီမှန်ကြီးတခါယူရတဲ့ခါကျတော့ဒါမိုးကြီးချင်းတောင်ဟာသွားပြီးတော့မှနေရမှာဖြစ်ပါတယ်အခုရင်ဆိုင်ရမှာဖြစ်ပါတယ
်မတရားသိမ်းဥပဒေပုံမှန်စက်ကွန်တင်တဲ့တရားစွဲဆိုတာကို ABSDF ကကန့်ကွက်လိုက်ပြီးသူတို့အဖွဲ့အစည်းဟာပြည်နယ်အဆင့်ပြည်ထောင်စုအဆင့်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရဲသဘောတူစာချုပ် NCA စာရတွေကိုလက်မှတ်ရေးထိုးထားသလိုအစိုးရကမတရားအသိမ်းနဲ့အကြမ်းဖက်အဖွဲ့အစည်းအဖြစ်ကပယ်ဖျက်ထားတဲ့အဖွဲ့အစည်းဖြစ်ကြောင်းလည်းကြေညာချက်ထုတ်ပြန်ထားပါတယ်အခုလိုဖမ်းဆီးလိုက်တာကြောင့်နေကြေးလုပ်ငန်းရှင်မှာပါဝင်နေတဲ့အဖွဲ့အစည်းတွေအနေနဲ့ယုံကြည်မှုကျဆင်းစေနိုင်ကြောင်းနဲ့အများဆုံးပြန်လည်လွှတ်ပေးဖို့တောင်းဆိုကြောင်းဦးတန်ခဲကဆက်ပြောပါတယ်
။ထုတ်ဆိုထားတဲ့စာချုပ်တွေပြန်လည်နေရဲ့ကတိကျမှုတွေရပ်ဆန့်ချက်တွေကကျွန်တော်သိနေဖို့လိုပါတယ်။ဒီလိုမှမဟုတ်ရင်လည်းဒီထက်မှဖြစ်တဲ့ရပ်ဆန့်ချက်တွေကိုကျွန်တော်တို့ဟိုတစ်ဖက်ကတော့ပြင်မဲ့ဆိုရင်ကျွန်တော်ရှင်းပြရမယ်ဒီအတွက်နေကြေးကြီးပဲဖြစ်ဖြစ်ရုပ်သားပြန်လည်ပြင်ရရေးလုပ်ငန်းရှင်ပဲဖြစ်ဖြစ်သမားဒီဒီမိုကရေစီစင်ကူရောရဲ့လုပ်ငန်းရှင်မှာပါဝင်နေတဲ့ဖွဲ့စည်းများအားလုံးအတွက်ဆိုရင်တကယ်ဖြစ်စရာရှိပါတယ်။ဒါကြောင့်မို့ဒီကိစ္စကမဖြစ်ဖြစ်ဘူး။ဒီအတွက်လည်းဒါတက်ဆိုင်ရအစိုးရတွေတက်ဆိုင်ရသမတော်ခေါင်းဆောင်တွေနဲ့ဆက်လက်ပြီးတော့မှကျွန်တော်တို့အနိုင်ဆုံးဒါကျွန်တော်တို့ညှိနှိုင်းဆွေးနွေးပြီးကျွန်တော်ရဲဘော်တွေကိုအားလုံးတွေ့ရောက်ပြီးဟိုတောင်းဆိုထားပါတယ်။
ဒီလိုဖမ်းဆီးတာနဲ့ပတ်သက်ပြီး ABSDF ဘဟုကမျိုးသားပြန်လည်တင်ပြရေးနဲ့ငင်းချမ်းရေးဘဟုဌာန NRPC နဲ့ငင်းချမ်းရေးကော်မရှင်တို့ကိုအကြောင်းကြားထားသလိုပြည်ထောင်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုဆိုင်ရာပူးပွဲဆောင်ကြည့်ရေးကော်မတီ GMCU ကိုလည်းစာပေးပို့ထားပါတယ်။ GMCU ရဲ့အတွေ့အေးမှုနှင့်ဗိုလ်မှူးကြီးဝန်ထမ်းအောင်ကဒီကိစ္စနဲ့ပတ်သက်ပြီး GMC စီဝေးရှိချိန်မှာဆွေးနွေးဖို့ရှိကြောင်းပြောပါတယ်
။အခုချိန်ဒီလိုကို GMC စီဝေးလေးမခေါ်ပြသေးဘူးပေါ့နော်။မခေါ်ဒီဂျီဂျီဝဲလေးမခေါ်ပြတဲ့ခါကျတော့ဟိုဘာလေဂျီဂျီမာလေးဆွေးနွေးညီနိုင်မှုလေးတော့ဟိုမရှိသေးပါဘူးပေါ့နော်ဂျီဂျီစီဝဲရှိလို့သူတို့ကျွန်တော်တို့ GMC ကိုသူတို့လိမ့်ပူပြီးတော့စာပို့ထားတယ်ဆိုရင်ကျွန်တော် GMC မှာတော့ဒါလေးကိုဒါဆွေးနွေးရမှာပေါ့နော်
2016ခုနှစ်ဒီဇင်ဘာလအတွင်းကလည်း ABSDF ဘဟုကော်မတီဝင်ဦးမင်းချေကိုပုံမှန်စက်ခွန်တင်းနဲ့ဖမ်းဆီးပြီးရှစ်လကျော်ကြာရုံးတင်စစ်ဆေးပြီးတဲ့နောက်မှာတရားသေးလွှတ်ပေးတာရှိခဲ့ပူပါတယ်